တက္ကသိုလ်ကျောင်းသားကျောင်းသူတွေကိုကိုစားပြုမယ်။ကျောင်းသားဖွဲ့စည်းတွေဖွဲ့စည်းဖို့အတွက်နိုင်ငံတော်သမ္မတဦးသိန်းစင်ကတိုက်တွန်းပြောခဲ့ပြီးအခုလိုတနိုင်ငံလုံးကတက္ကသိုလ်တွေမှာကျောင်းသားဖွဲ့စည်းတွေဖွဲ့စည်းဖို့အတွက်စတင်လှုပ်ဆောင်လာကြတာဖြစ်ပါတယ်။အဲ့ဒီလိုတက္ကသိုလ်တွေမှာဆရာဆရာမတွေကဥဆောင်ပြီးလုပ်နေတာကိုလက်မခံပဲကျောင်းသူကျောင်းသားတွေကဖွဲ့စည်းတာကိုသာလက်ခံဖို့ဒီနေ့ရန်ကုန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတက္ကသိုလ်ကျောင်းသားများတက်မှတ်ကအဖွဲ့ချုပ်ကတိုက်တွန်းလိုက်တာဖြစ်ပါတယ်။ကျောင်းသားအဖွဲ့အစည်းတွေဖွဲ့စည်းရမှာကျောင်းသူကျောင်းသားတွေကလွတ်လပ်စွာရွေးချယ်ခွင့်ရှိဖို့လိုအပ်တယ်လို့တကုံတက္ကသိုလ်ကျောင်းသားများတက်မှတ်ကဥက္ကဋ္ဌကိုနန်းလင်းကပြောပါတယ်။
ဒီကျောင်းထဲမှာဖွင့်မဲ့ကျောင်းသားဖွဲ့စည်းတွေရဲ့အမိနာမည်အစားလုပ်ပိုင်ဝင်အစအစရာအလုံးကျောင်းသားတွေရလာသုံးဖြာမှာဖြစ်တယ်။ဒီယူကော့ဝဲကော်မရှင်နေအဖွဲ့စည်းပုံစံရေးဆွဲကော်မတီမှာကျောင်းသားတွေကပါရမယ်။ယူကော့ဝဲလုပ်တဲ့ခါမှာလင်းလက်ပြီးပြင်ပနေတဲ့ယူကော့ပဲအလုံးပေါ်မှာလည်းယူကော့ပဲဖြစ်ရမယ်ဆိုထုတ်ပြန်တယ်
။ကျောင်းသားဖွဲ့စည်းတွေဖွဲ့စည်းရမှာဖွဲ့စည်းပုံနဲ့ယူကော့ဝဲစည်းကမ်းတွေကိုကျောင်းသားတွေကိုယ်တိုင်ရေးဆွဲခွင့်ရဖို့ကိုလည်းတက္ကသိုလ်ကတောင်းဆိုထားပါတယ်။လက်ရှိဖွဲ့စည်းရတဲ့ကျောင်းသားတက်မှတ်ကတွေကိုအစိုးရကတရားဝင်ခွင့်မပြုခြင်းကလည်းကျောင်းသားတွေဖွဲ့စည်းလုပ်ကိုင်နေမှုကိုအတိမတ်မပြုတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားများသတ်မှတ်ကဥက္ကဋ္ဌကိုကျော်ကိုကိုကပြောပါတယ်
ကျွန်တော်လက်ရှိဖွဲ့ထားပြီးသားကျောင်းသားသတ်မှတ်ကတွေအတွေးစီညီညွတ်မှုကိုဖြိုခွဲဖို့အတွက်ရည်ရွယ်ချက်ရှိနေလို့ပြောတယ်လို့ကျွန်တော်မြင်တယ်ကျွန်တော်တို့ဖွဲ့စည်းထားတဲ့သတ်မှတ်ကတွေကိုအတိမတ်ပြုတ်ပေးရမှာကိုတို့ဝင်လေးနေပြီးတော့ကျောင်းသားယူနီယံဆိုတဲ့နာမည်တစ်တခုနဲ့ဆင်ញိုင်တစ်ခုတည်ဆောက်လာလို့ကျွန်တော်မြင်တယ်အဲ့တော့ဒါတွေးစီညီညွတ်မှုကျောင်းသားယူနီယံဖွဲ့ဖို့ဆိုတဲ့အစီအစဉ်ကိုကျွန်တော်တို့အနေနဲ့မူအရလုံးဝထောက်ခံမှာမဟုတ်ဘူးအဝင်ပတ်သက်မှာမဟုတ်ဘူးကန့်ကွက်လဲကန့်ကွက်ထားတယ်
ကျောင်းသားဖွဲ့စည်းတွေဖွဲ့စည်းလုပ်ကံရမှာဆရာဆရာမတွေပါဝင်ပတ်သက်နေမှုကိုပယ်ဖြတ်ဖို့လိုအပ်ကြောင်းဆရာဆရာမများအဖွဲ့ချုပ်အတွင်းရေးမှူးဒေါက်တာအာကာမိုးသူကပြောပါတယ်
ပင်ဖွဲ့ပေါ်တဲ့ခါမှာသူကသူလှလှလှလှဖို့ပြပါစေ။သူကသူအောင်မြင်ပါစေတဲ့ဟာမျိုးကျွန်တော်တို့ဖြစ်ပေါ်မှာလှလှတဲ့ဖွဲ့စည်းလို့ကျွန်တော်တို့သတ်မှတ်တယ်။ကျောင်းသားသမဂအဖွဲ့စည်းဒီလှလှတဲ့ဖွဲ့စည်းမဟုတ်ဘူး။ပါမခါတို့ဒီပါချုတို့ရဲ့လက်ကင်တို့ဖြစ်နေဖွဲ့စည်းထားတဲ့ဖွဲ့စည်းဆိုလို့ရှိရင်ဒါအယောင်ပြပဲ။တကူတဲ့အနေနဲ့ကျောင်းသူကျောင်းသားသူကသူဖို့ပြပြီးသား။သူကသူ election နဲ့ပေါ်ရတာသူကသူ cost ကြီးချင်းရှိတယ်။ဖွဲ့စည်းထားတဲ့တဲ့ကြောင့်မို့ကျွန်တော်တို့ကဖွဲ့စည်းပေးကြရလဲမလို့ဘူး။ကျွန်တော်တို့ကဝင်ရောက်ဆွတ်ဖက်ကြရလဲမလို့ဘူး။သူတို့စိတ်တိုင်းကြစီမံပါစေ။အဲ့လိုမျိုးဖြစ်ဖို့လိုပါတယ်
။အစိမ့်မြပညာရေးဥပဒေကြမ်းမှာကျောင်းသားတွေနဲ့ဆရာဆရာမတက်မှတ်ကတွေနဲ့အဖွဲ့အစည်းတွေကိုတက်မှတ်ကနဲ့အဖွဲ့အစည်းလို့သုံးခွင့်မပြုဘဲအစည်းအရုံးလို့သာသုံးစွဲရမယ်လို့တက်မှတ်ပြဋ္ဌာန်းထားတဲ့အတွက်ကန့်ကွက်တာတွေလည်းရှိနေပါတယ်ရှင်